အမေရိကန်သမ္မတဘဲရင်အိုဘားမားဟာဥရောပကောင်ဆောင်တွေနဲ့ယူကရိန်းအရေးဆွေးနွေးဖို့အတွက်တယ်လီဖုန်းတွေထပ်ဆက်ခဲ့ပြီးဒီကောင်ဆောင်တွေအားလုံးကရုရှားအနေနဲ့သူ့တပ်တွေကိုသူ့ရဲ့အခြေစိုက်စခန်းတွေစီပြန်ပြီးပို့ရမယ်ဆိုတာသဘောတူကြပါတယ်လို့သမ္မတအင်ဗျူကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။စနေနေ့ထုတ်ပြန်တဲ့အကြေညာချက်ထဲမှာသမ္မတဘဲရင်အိုဘားမားဟာဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့အီတလီဝန်ကြီးချုပ်မာတီယိုရန်ဇီရိုနဲ့ဆွေးနွေးခဲ့တယ်လို့ဆိုပါတယ်။သူတို့အားလုံးဟာရုရှားဟာနိုင်ငံတကာကလိုက်နာရမယ်ဥပဒေချိုးဖောက်ကြောင်းနဲ့ခရိုင်းမီးယားဒေသအတွက်နိုင်ငံတကာစောင့်ကြည့်လေ့လာသူထားဖို့လိုအပ်ကြောင်းသဘောတူခဲ့ကြသလိုယူကရိန်းခြေကံဥပဒေချိုးဖောက်နေတဲ့အတွက်အဆိုပြုထားတဲ့ခရိုင်းမီးယားအနာဂတ်ပြည်လုံးချွတ်ဆန္ဒခံယူပွဲကိစ္စကိုကန့်ကွက်ခဲ့ကြပါတယ်။သမ္မတအိုဘားမားဟာအက်စတိုးနီးယားသမ္မတလတ်ဗီးယားသမ္မတနဲ့လစ်သူရေးနီးယားသမ္မတတို့အားလုံးနဲ့ပါတယ်လီဖုန်းနဲ့တပြိုင်တည်းဆွေးနွေးခဲ့ပါတယ်။ယူကရိန်းခြေနေကိုတုံ့ပြန်တဲ့အနေနဲ့ဘောတက်ပင်လယ်ပင်ဒေသကိုဝင်ရင်ကနေကင်းထည့်ဖို့အတွက်နေတိုးဆုံးဖြတ်ချက်ချခဲ့တာကိုဘောတက်ပင်လယ်ဝန်ကျင်ဒေသခေါင်းဆောင်တွေကကြိုဆိုလိုက်ကြောင်းသမ္မတအင်ဗျူကပြောပါတယ်။တချိန်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်နဲ့တယ်လီဖုန်းထပ်မံဆက်သွယ်ပြီးရုရှားကခရိုင်းမီးယားအပောင်းဝင်ယူကရိန်းမှာစီးရေးရှိန်ညှင့်နေတာဟာတန်တမာရေးကြိုးပမ်းမှုအတွက်ဘောင်ကျင်းသွားနိုင်တယ်လို့ပြောကြားခဲ့ကြောင်းနိုင်ငံခြားရေးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ယူကရိန်းမှာရုရှားတပ်သား 2,000 လောက်ရှိနေနိုင်တယ်လို့ပန်တဂွန်ကတော့ခန့်မှန်းထားပါတယ်။